မြပြည်သူတွေနှကောင်းစင်း max နဲ့ရင်ပါပြီးအမြဲတစေသုံးတဲ့အလေးထားဖြစ်စေခြင်းနဲ့ရည်ရွယ်ချက်နဲ့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြီးခဲ့တဲ့သတင်းပတ်တွေက max ပြိုင်ပွဲတစ်ခုကိုဦးစီးပြီးကျင်းပခဲ့ပါဗျ။အဲ့ဒီပြိုင်ပွဲမှာဒေါက်ကြီးကြည်ဝင်းကပြည်သူ့အကျိုးပြုပထမဆုရရှိခဲ့တာပါ။သူတီထွင်ချုပ်လုပ်တဲ့ max တွေဟာကျန်းမာရေးဝန်ကြီးဌာနကကျန်းမာရေးစောင့်ရှောက်မှုရှုထောင့်ကလက်ခံနိုင်တဲ့အပြင်သူရဲ့အများပြည်သူအတွက်လှူဒန်းမှုရည်ရွယ်ချက်တွေကြောင့်ဒီစုကိုရရှိခဲ့တာလို့ဒေါ်ကြည်ကြည်ဝင်းကပြောပါတယ်
။လူမှုအကျိုးပြုပထမဆုရခဲ့တာကတော့မေတ္တာစေတနာအကျိုးခံစားရတယ်လို့ယုံကြည်ပါတယ်။ဟိုမေစုပြိုင်ပွဲမလုပ်ခင်တည်းကကိုကချုပ်ပြီးတော့ဝင်ငှခဲ့တာဖြစ်လို့လေ။ဟိုပထမဆုရဖို့ရွေးချယ်တာကတော့လိုက်များတာကိုလည်းရွေးချယ်ပါတယ်။ဝင်ငှတာကိုလည်းရွေးချယ်ပါတယ်။နောက်ပြီးတော့ကျမရင်းနဲ့ညီမညီလဲစစ်တယ်လို့သိရပါတယ်
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူပထမဆုံးတွေ့ခဲ့ရပြီးတဲ့နောက် max တွေဝယ်မရတဲ့အချိန်မှာဒေါ်ကြည်ကြည်ဝင်းကသူကိုယ်တိုင်ချုပ်လုပ်အသုံးပြုခဲ့ပြီးအများပြည်သူကိုလည်းဝေးမြခဲ့ပါတယ်အဲ့ဒီကနေတဆင့်ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခဲ့တာလို့လည်းဒေါ်ကြည်ကြည်ဝင်းကပြောပြပါတယ
်စချုပ်ဖြစ်သွားတာကတော့ max လ24ရက်မှလေဟိုကေဇွမ်ပေါ်စတဲ့လူနာတွေ့လိုက်တဲ့အချိန်မှာတက္ကသိုလ်တွေပိတ်လိုက်တယ်လေတက္ကသိုလ်ပိတ်တော့သမီးနှစ်ယောက်တက္ကသိုလ်တက်နေတာကိုသွားကြို့ဖို့အတွက်မက်ဝယ်တဲ့အခါမှာဝမ်းတွင်းမှာမက်တရားဝယ်လို့မရတော့ဘူးမမတို့မြို့မှာပေါ့လေအဲ့ဒါနဲ့စပြီးတော့ချုပ်ဖြစ်သွားတာပ
ါကိုရိုင်းကအဝိထေချုပ်ဆိုင်ဖွင့်ထားတဲ့အတွက်မက်တွေချုပ်လို့ရမှာဒေါ်ကြည်ကြည်ဝင်းအနေနဲ့ခက်ခဲမြတ်မြတ်ဆတ်ဆတ်ကြုံရတာမရှိပါဘူးသူရဲ့ max လေးတွေကိုဘယ်လိုဖန်တီးခဲ့ပါလဲ။ကျမရေးစံချိန်စံညွတ်နဲ့ကြိုက်ညီအောင်ဘယ်လိုတီထွင်ချုပ်လုပ်ခဲ့ပါလဲဆိုတော့
ချုပ်တဲ့အခါမှာအခက်ခဲတော့မရှိပါဘူး။ဆက်ချုပ်တာဆိုတော့အစတွေကပိတ်စတွေကပေါ်တာဆိုတော့အစအခက်ခဲမရှိဘူး။မျော့လေးပဲအခက်ခဲရှိခဲ့ပါလဲ။ဟိုဈေးတွေအားလုံးပိတ်ထားတာဆိုတော့မျော့မဝယ်ရဝယ်မရတဲ့အတွက်ခက်ခဲမျော့ကိုချခဲ့ရတာပါ။ကျမရေးနဲ့ညီညွတ်အောင် max တွေကိုခြိသားနဲ့ချုပ်ပါတယ်ပြင်ဘက်ကခြည်သာအတွင်ဘက်ကလီနင်သာနှစ်ထပ်ချုပ်ပါတယ်။ဟိုလီနင်သာကုံသွားတော့အတွင်ရောပြင်ရောခြည်သာကိုပဲနှစ်ရောင်သုံးပြီးတော့ချုပ်ပါတယ်။ဟိုအခုံးပုံလေးတွေချုပ်ပြီးတော့မျက်နှာနဲ့ဖစ်ပြအောင်လို့ချုပ်ထားပါတယ်။ကျမရင်နဲ့ညီညွတ်အောင်ကတော့ဆက်ပြာနဲ့ဝတ်ကိုလျှော်တယ်။ပိတ်စကိုဆက်ပြာနဲ့လျှော်ပြီးတော့ရင်နှင်းနဲ့လည်းစိမ့်ပါတယ်။ချုပ်ပြီးတဲ့အခါမှာလည်းမီးဗူတိုက်ပါတယ်။ ဧပြီလဇန်းနေ့ကသမီးနှစ်ယောက်ကိုကိုဗစ် -19 ကာကွယ်ရေးအဖွဲ့နဲ့အတူပေါ့ဈေးတွေမှာဝေခိုင်းခဲ့တာပါအိမ်မှာလည်း Facebook ကနေကြီးညာပြီးတော့အိမ်မှာလိုချင်တဲ့လူလာယူဖို့ဝေငှခဲ့ပါတယ်အခု1000ကျော်သွားပါပြီ
ဒီပြိုင်ပွဲကနေအခုလိုပြည်သူအကျိုးပြုစုရရှိခဲ့တာနဲ့ပတ်သက်ပြီးခန်းစားချက်နဲ့အမျိုးသမီးတူအတွက်ဒေါ်ကြည်ကြည်ဝင်းရဲ့တိုက်တွန်းစကားတွေကိုလည်းနားဆင်ကြည့်ရအောင်ပါရှင်
ဆူရမယ်လို့မမျှော်မှန်းခဲ့ပါဘူးပြိုင်ပွဲအတွေ့အကြုံလည်းမရှိဘူးပေါ့နော်ကိုကဝဲရပဲမဲ့ဆိုရလုံးလည်းမလုပ်ခဲ့တော့လေပြိုင်ပွဲအတွေ့အကြုံမရှိဘဲနဲ့ဝင်းပြိုင်လိုက်တာဆူရကတော့အတိုင်းမသိဝမ်းသာပါတယ ်ညီမမျိုးသမီးလေးတွေအားလတ်နေတဲ့အချိန်မှာဒီအချုပ်လုပ်ပညာလေးတွေကိုသင်ယူတာဖြစ်စေကိုဘသာကိုစမ်းပြီးတော့လောက်ကင်တာဖြစ်စေဒီလက်မှုပညာလေးတစ်ခုခုကိုလုပ်နေကြပါလို့တိုက်တွန်းညင်ပါတယ်ဒီအမသမီးနှစ်ယောက်ဆိုရင်ဒီတက္ကသိုလ်ကျောင်းသူမန္တလေးတက္ကသိုလ်ကျောင်းသူရဲ့ဆေးတက္ကသိုလ်ကျောင်းသူရဲ့နှစ်ယောက်လုံးမက်စ်လေးတွေကိုဝင်ချုပ်ကြပါတယ်။အားကြောင့်အားလုံးမြန်မာမျိုးသမီးအားလုံးကိုလည်းအဲ့လိုအားနေတဲ့အချိန်မှာအကျိုးရှိစွာအသုံးချပြီးတော့လက်မှုပညာလေးတွေကိုသင်ယူကြပါလို့တိုက်တွန်းချင်ပါတယ်။
နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အိမ်တွင်းပြစ်ချီတဲ့နှကောင်းစီး max ပြိုင်ပွဲမှာပြည်သူအကျိုးပြုပထမဆုရရှိခဲ့တဲ့ဝင်းတွင်းမျိုးကဒေါ်ကြည်ကြည်ဝင်းပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။